NLD ပါတီကလွှတ်တော်တွင်ကြိုးပမ်းနေတဲ့ဖွဲ့စည်းရေးပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စမှာတိုင်းသားဒေသတွေနဲ့ဆိုင်တဲ့ဥပဒေတချို့ကိုပြင်ဆင်နိုင်လိမ့်မယ်လို့လိလသုံးသပ်သူတချို့ကမျှော်လင့်နေကြပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကိုဖွဲ့စည်းဖို့ပြည်ထောင်စုလွှတ်တော်ကဗုဒ္ဓနေ့မှာအတီးပြုတ်လိုက်ပြီးနောက်ပြောဆိုလိုက်ကြတာပါ။ဒီအကြောင်းကိုဆက်ပြီးပြောပြချင်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေစောလင်စွာပြင်ဆင်နိုင်ရေးအတွက်ပူပေါင်းကော်မတီတရဖွဲ့စည်းနိုင်ရေးကိုဖေဖော်ဝါရီလ6ရက်နေ့ကပြည်ထောင်စုလွှတ်တော်မှာမဲခွဲအတည်ပြုလိုက်ပြီးဖြစ်တာကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးလမ်းစာပွင့်သွားပြီးဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်ရဲ့ဒုတိယနိုင်ငံကဦးထွန်းထွန်းဟိန်ကိုပူပေါင်းကော်မတီရဲ့ဥက္ကဋ္ဌအဖြစ်လွှတ်တော်ကတာဝန်ပေးလိုက်ပြီးလည်းဖြစ်ပါတယ်။ဒီတော့ပူပေါင်းကော်မတီရဲ့လုပ်ပိုင်ခွင့်လုပ်ငန်းတာဝန်တွေကဘာတွေဖြစ်လာနိုင်မှာပါလဲ။ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင်ရဲ့ရှေ့နေဦးမင်းလွင်ဦးရှင်းပြတာကတော့
ဒီကော်မတီရဲ့လုပ်ပိုင်ခွင့်နေရာတော့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာပြင်ဆင်တဲ့အချက်အလက်တွေပြင်ဖို့ရည်ရွယ်ထားတဲ့အချက်အလက်တွေပေါ့ဗျာဒါတွေကိုပြုစုတင်ပြဖို့တာဝန်ပေးတဲ့သဘောမျိုးဖြစ်တယ်လीအဲ့တော့ကျွန်တော်ထင်တာကတော့သူတို့ကနေပြီးတော့ပြင်ဆင်တဲ့အချက်အလက်တွေတင်မယ်အဲ့ဒီတွေထဲမှာလူများလက်ခံနိုင်မဲ့အချက်အလက်တွေကိုကိုယ်စလဲရဲ့သဘောတူညီချက်တွေနဲ့ဒီပြုယူမယ်လို့အဲ့ဒီလိုတော့မှားတာပဲလေ
ပူပေါင်းကော်မတီဖွဲ့စည်းနိုင်ရေးအရေးကြီးအဆိုကိုစတင်ချိန်ကစပြီးတမတော်သားကိုစလေတွေဘက်ကကန့်ကွက်မှုတွေရှိလာခဲ့တာပါ။ဒါကြောင့်ပြင်ဆင်မှုခက်ခဲအောင်ရေးဆွဲထားတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးမှာဘယ်လိုအချက်တွေကိုပြင်ဆင်နိုင်မလဲဆိုတာမေးစရာဖြစ်လာပါတယ်။ရှေ့နေဦးမင်းလွင်ဦးကအခုလိုသုံးသပ်ပါတယ်
။အဲ့တော့တိုင်းသားတွေလူကျင်တာကိုဒီတာမှာကိုရဲ့နိုင်ငံရေးပါတီတွေကနေပြီးတော့ရွေးချယ်တင်မြှောက်ထားတဲ့သူတွေကဦးဆောင်ပြီးတော့ကိုကျမကိုဖန်ဒီခွင်တို့ဒီမှခံွယ်ခွင်တို့အဲ့ဒါတွေရမှသာဒီကိရင်းညဉ့်ညံ့ကြီးကတစ်သိက်တစ်ပိုင်းအဆင်ပြေမှာဟုတ်အဲ့တော့အဲ့ဒီဥစ္စာတွေကိုအဓိကဆောင်ပြီးပြီးကျင်နေဆိုလို့ရှိရင်တော့အတိုင်းအတာတစ်ခုတော့ဖြစ်သွားနိုင်တယ်လို့ကျွန်တော်ယူဆပါတယ်ဒီကျွန်တော်ဥပမာဆိုတော့ဗျာဝဒေသလိုမျိုးဆိုလို့ရှိရင်သူတို့ဘာသာသူတို့ဒီမှခံွယ်တဲ့ကိစ္စကလည်းဖြစ်နေတယ်ဘို့အစိုးရရဲ့ကျင်းကြုံမှုအောင်မှာဝါဒီသားကမရှိဘူးဖြစ်နေတယ်ဆိုတော့ပူဇလေဒီကဘယ်လိုသဘောထားမလဲဖွဲ့စည်းပုံအခြေခံဥပဒေပြင်မှသာအစဉ်ကြီးမဲ့သဘောမျိုးရှိနေတော့တချို့ဥစားတွေကတော့ပြင်မှုကိုစစ်တပ်ကလည်းသဘောတူမယ်လို့ကျွန်တော်ကတော့ထားပ
ါတယ် NLD ပါတီကတော့သူတို့ပါတီအာဏာရလာရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဦးစားပေးလုပ်သွားမယ်လို့2015ရွေးကောက်ပွဲမတိုင်ခင်မဲဆွဲကာလာတုန်းကပြောထားခဲ့တာပါအနာရလာပြီး3နှစ်လောက်အကြာမှာမှအခုလိုပြင်ဆင်ဖို့ဘာကြောင့်လှုပ်လာရသလဲဆိုတာကိုတော့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်အရှိတောင်အာရှရေးရာဌာနကတိကဟောင်းဦးခင်မောင်စောကအခုလိုရှင်းပြပါတယ်
သူတို့ကဆိုရွေးကောက်ပွဲတုန်းကကတိပေးတာရှိတာ哦ဖွဲ့စည်းဥချုပ်ဝင်ရှိကဥပဒေပြပြင်းရသူတို့အတွက်အရေးကြီးဆုံးချက်ပဲဆိုအခုအနာရတာ3နှစ်လောက်ရှိပြီဘာမှမလုပ်ရသေးဘူးဆိုတော့တော့ရွေးကောက်ပွဲပြန်ပြီးတော့သူတို့တခုလုတ်ပြရတော့မယ်လေလုပ်ပြရမယ်ဆိုတော့အဲ့တော့မှရေးကြီးကောက်ပြီးတော့အခုဖွဲ့စည်းချုပ်ပေါ်ရှိကဥပဒေပြင်မယ်ပါမယ်သူတို့လုပ်လာတာဟုတ်လုပ်လာတော့သူတို့ပြင်မယ်ဆိုတာကဘယ်လောက်ချီပြင်မယ်လို့မှသူတို့ဂရိမှမရှိပဲအဲ့တော့ ATR ပေါ်မှာတစ်ခုနှစ်ခုလောက်ပြင်နိုင်ရင်လည်းသူတို့ပြောတဲ့ဂရိသူတို့တည်လို့ဖြစ်နေတာပေါ့အဲ့ဒါရွေးကောက်ပွဲအတွက်လည်းပါတယ်လို့ကျွန်တော်ယူဆတယ
် NLD ရဲ့အခုလိုဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဟာတရုတ်နိုင်ငံနဲ့ NLD အစိုးရကြားဆက်ဆံရေးအပေါ်မှာလည်းမူတည်နေလိမ့်မယ်လို့ဦးခင်မောင်စောကသုံးသပ်ပါတယ်
ဒါပေမဲ့အခုဟာဘယ်လိုဖြစ်နေလဲဆိုတော့နှုတ်နှစ်ဖက်ဖွဲ့ဖဲနေတဲ့ကစားနေရတယ်လို့ကျွန်တော်ထင်တယ်။ဟိုဒီမြေဆုံရေးတွေပါလေဖြစ်လာတဲ့အချိန်မှာ NLD ဘက်ကလည်းဘာမှဟိုလူလူပုံမှန်လင်းချပြတာတွေမရှိသေးဘူး security ဒီမြေဆုံတို့ဒီဘာလို့ကိစ္စနဲ့လဲ NLD ကတိရုပ်နဲ့ဘာလို့ညှိထားလဲဘာမှမသိဘူး။ဒီတိရုပ်ကဘာမှပြည်ထမလူတဲ့ project တွေကိုသူတို့ payment လို့ရှိရင်အဲ့ဒါတိရုပ်ကလည်းသူတို့ဒီ NLD ဆိုရလိုချင်ပြန်လုပ်ပေးရမှာလေရှိတယ်တပက်ကတရုတ်ကလည်းဗမာစစ်တပ်ကိုတတ်နိုင်လို့သူပြောပြနေတဲ့အပိုင်းကြီးရှိတယ်။အဲ့လိုဖြစ်နေတဲ့ကြောင့်မလို့ဒီပြင်းပြင်းနဲ့ဟာတွေပြင်ပေးလိုက်ပါသိပြီးရင်းကြည့်တဲ့ဟာတွေပြင်ပေးပါပါညာအဲ့လိုမျိုးပြောအောင်ပြောတိုင်နေ
။ဖွဲ့စည်းပုံပြင်ဆင်နိုင်ရေးပူပေါင်းကော်မတီတဲမှာလွှတ်တော်တွင်ကနိုင်ငံရေးပါတီအသီးသီးနဲ့တပ်မတော်သားအစုအဖွဲ့ရဲ့ကိုယ်စားလှယ်အရေးအတွက်တွေကိုအချိုးကျပါဝင်ထည့်သွင်းဖွဲ့စည်းသွားမှာဖြစ်တယ်လို့ပြည်ထောင်စုလွှတ်တော်နာယကကကြေညာထားပါတယ်ခင်ဗျာ။